ါရှင်နော် RFA ရဲ့တနင်္ဂနွေစကပိုင်းဆွေးနွေးပွဲစတင်ပါတော့မယ်ဒီတစ်ပတ်ဆွေးနွေးမယ့်အကြောင်းအရာကတော့နှစ်ခုရှိပါတယ်တစ်ခုကတော့ American ပြည်ထောင်စုကမြန်မာစီအစိုးရအပေါ်မှာစီးပွားရေးဒဏ်ခတ်ထားတဲ့ဥပဒေကိုတနှစ်တန်ထပ်တိုးလိုက်တဲ့ကိစ္စပါနောက်တစ်ခုကတော့အာဆီယံအဖွဲ့ကနေပြီးတော့ဗဒိညာစာချုပ်ရေးဆွဲတဲ့ကိစ္စနဲ့ပတ်သက်ပါတယ်ပထမကိစ္စတစ်ခုမှာတော့ဒီAmerican ကပြစ်ဒဏ်ခတ်ထားတဲ့ sanction မှာကျွန်တော်နှမျိုးရှိပါတယ်တခုကတော့ဒီတမရရဲ့အမိတ်အာဏာနဲ့ပြတ်ထန်းထားတဲ့1998ခုနှစ်ရင်းနှီးမြှုပ်နှံမှုတစ်ပြည်ပိတ်ပင်ရေးဥပဒေနဲ့ဒီလွှတ်တော်ရဲ့လုတ်ပိုင်ခွင့်နဲ့ပြတ်ထန်းထားတဲ့2003ခုနှစ်မြန်မာနိုင်ငံကပို့ကုန်တွေကိုပိတ်ဆို့ရေးဥပဒေဆိုပြီးတော့နှမျိုးရှိပါတယ်တလောကပဲဒီ1998ပြစ်ဒဏ်ခတ်မှုကိုတမရကတတ်တမ်းထပ်တိုးပြီးတော့အခုဇူလိုင်လ24ရက်နေ့ကတော့2003ခုနှစ်ပို့ကုန်ပိတ်ဆို့ရေးဥပဒေကိုအထက်လွှတ်တော်ကတတ်တမ်းတိုးခဲ့တာပါဒါနဲ့ကတော့ဒီ Washington DC မှာကျင်းပတဲ့ဟောပြောပွဲတစ်ခုမှာအရင်တုန်းကဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပြီးတော့အခု American ASEAN စီးပွားရေးကောင်စီဥက္ကဋ္ဌလုပ်နေတဲ့ Mr. Matthew Daley ကဒီ sanction ပြစ်ဒဏ်ခတ်မှုဟာမအောင်မြင်ဘူး။ဟာဗြိတိန်လိုမျိုးဥရောပမဟာမိတ်တွေကတော့မှ American နောက်ကိုမလိုက်ဘူး။ ASEAN နဲ့တရုတ်လိုအင်းကြီးချင်းတွေကလည်းမထောက်ခံဘူး။ဒါကြောင့်မို့ sanction ဟာမထိရောက်ဘူးလို့ Mr. Matthew Daley ကဆိုပါတယ်။သူကဆက်ပြီးတော့ဒီနောက်အသစ်တက်မဲ့ American အစိုးရဒီအနေနဲ့တော့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြောင်းလဲသင့်တယ်လို့လည်းအကြံပေးပါတယ်။သူနဲ့ဟောပြောပွဲတစ်ခုထဲမှာပြောခဲ့တယ်လက်ရှိ American ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Mr. Eric John ကတော့စီအစိုးရနဲ့ဆက်သွယ်ဆွေးနွေးရည်ကိုလုပ်ပါတယ်ဆိုပြီးတော့အိန္ဒိယနိုင်ငံတွေကဒီသဘာဝတန်ခွေကျွဲသွားတဲ့မြန်မာနိုင်ငံနဲ့စီးပွားရေးလုပ်ပြီးတော့အမျက်ထုတ်နေတာကတော့မသင့်တော်ဘူးလို့ဝေဖန်ပြတင်သွားပါတယ်။ဒီတော့ကဒီ American ဝန်ကြီးဟောင်းနဲ့ဝန်ကြီးသစ်ထဲမှာတွေလည်းသဘောထားတွေကကွဲနေပါတယ်။ဒီတော့ဆရာခင်မောင်ညိုခင်ဗျာမြန်မာနိုင်ငံကပတ်သက်ရင်ဆန်ရှင်အလုပ်ဖြစ်တယ်မှဖြစ်ဘူးဆက်ပြီးပြောပါအောင
်ကျွန်တော်ကပြောတာတွေကမျိုးမျိုးရှိတယ်ပေါ့နော်ဟိုအပြင်းပြောတာရှိရဲ့အပြင်းပြောတာရှိရဲ့အဲနောက်ပြီးတော့ဒါလည်းနှစ်ဖက်စလုံးနှစ်မျိုးပေါ့လေအဲဆန်ရှင်အလုပ်ဖြစ်တယ်လို့ပြောတာရှိရဲ့မပြောဟိုမလုပ်ဖြစ်ဘူးပြောတာရှိရဲ့ကျွန်တော်ကတော့ဘာလေးကိုသဘောကျတယ်ဘာကိုကောက်နှုတ်ပြပြခြင်းလဲဆိုချားလူပေါ့ချားတွေကပညာရှင်တယောက်ရဲ့အမြင်ကိုတင်ပြကြမှာလေသူကတော့ဒီဂျပန်ကပေါ့ Institute of Developing Economy ဆိုတာကတော့ပြောတာပေါ့သူကဒီအမေရိကန်ရဲ့ sanction ကနေပြီးတော့မြန်မာထယ်ထုတ်လုပ်ငန်းတွေပေါ်မှာဘယ်လိုကျိုးတက်ရောက်လဲဆိုပြီးတော့အဲ့ဒီဟာကိုလေးလာတာပေါ့နော်2005ခုနှစ်ကလေးလာပြီးတော့စာရန်ထွက်ပါအဲ့တော့ဟိုအတူတူပြောမယ်ဆိုရင်သူ့ရဲ့တုံ့တက်ချက်ကတော့မှန်းတာခုတ်ရတခြားရှာအလွယ်ဖြစ်နေတယ်တကယ်တကယ်ကျတော့လုပ်ငန်းအငယ်လေးတွေငယ်စားတဲ့အလက်စားလေးတွေပြည်တွင်းကလုပ်ငန်းလေးတွေပဲထိခိုက်တယ်အစိုးရရဲ့လုပ်ငန်းတို့တမောရဲ့လုပ်ငန်းတို့နိုင်ငံခြားကုမ္ပဏီတို့ဥတီရာဖြစ်ပေမဲ့တကယ်ခံရဆုံးသူတွေကရောပြည်တွင်းကအထည်ထုတ်လုပ်ငန်းလေးတွေဖြစ်တယ်လို့ပြောသုံးသပ်ပါတယ်။သုံးသပ်တော့ sanction ကဒီစီးပွားရေးအရပြောလို့ရှိရင်ကမ္ဘာနိုင်ငံလုပ်ငန်းတွေပေါ်မှာထိခိုက်နေတာမျိုးဖြစ်စေတယ်လို့သူရဲ့သုံးသပ်ချက်ကတော့ credibility ဖြစ်တယ်လို့ယူဆပါတယ်။ဒါကတော့ဟိုဘက်ကရောဒီဘက်ကရောဟုတ်ပါတော့သူကသူပြည်ချင်း independent လေးလာပြီးတော့ပြောထားတယ်ဟာပါ
ဟုတ်ကဲ့ပါခုနဆရာခင်မောင်ညိုပြောသွားတယ်ဒီစာတမ်းကိုကျွန်တော်ရှင်းပါမယ်ကျွန်တော်ချထားပါတယ်ဒီစာတမ်းမှာဆိုလို့ရှိရင်တကယ်ကိုပဲ American အစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရောက်ကိုပင်လင်ဆန်ရှင်ကြောင့်စက်ရုံပေါင်း100ကျော်လောက်အပိတ်ခံခဲ့ရတယ်အလို့သမားပေါင်း9000ကနေ6000လောက်အလို့ဆုံးရှုံးခဲ့ရတယ်လို့ American နိုင်ငံသားရေးဌာနက2004ခုနှစ်ကထုတ်ပြန်တဲ့အစိုးရခံစားတွေကိုလည်းကိုးကားထားတာတွေ့ရပါတယ်အဲ့စာတမ်းမှာပေါ့လေဒီနေ့မှကျွန်တော်ဆက်ပြီးပြောချင်တာကဒီ sanction ကိစ္စနဲ့ပတ်သက်ရင်မြန်မာနိုင်ငံသားပညာရှင်တွေကပေါ့လေပြောများဆိုများရှိတဲ့ပုံစံတရားရှိပါတယ်။သူကတော့ငကိုတော့ကဒီစင်ကာပူအမျိုးသားတက္ကသိုလ်မှာနိုင်ငံရေးသိပ္ပံပမောက္ခလုပ်ခဲ့တဲ့ပုဂ္ဂိုလ်ပါ။ဒေါက်တာကျော်ရင်လှိုင်းမှာသူ့ကိုကျွန်တော်ဒီစကားဝဲမှာပါဝင်မှုဖိတ်ခေါ်ခဲ့ပါတယ်။ဒါပေမဲ့သူခီးသွားနေတာနဲ့တိုက်ဆိုင်နေတဲ့ခါကျတော့သူ့ကိုကျွန်တော်စကားဝဲမှာပေါ့လေပါဝင်ခွင့်မရတော့ကြောင့်သူ့ကိုကျွန်တော်တင်ကြုံမင်းမြန်ထားရှိပါတယ်။သူပြောတာကိုနားဆင်ကြည့်ပါဦးခင်ဗျ။
ကျွန်တော်အနေနဲ့ကတော့ sanction နဲ့ပတ်သက်လို့ရှိရင်တော့မြန်မာနိုင်ငံနိုင်ငံရေးသိပ္ပံကြောင်းလဲမှုတွေကိုအကျိုးတရားမှုလုံးဝမရှိဘူးလို့တော့ပြောလို့မရဘူးပေါ့လေ။ဒါမျိုးအပြစ်တိုင်ချမှတ်မှုဆိုတာအကျိုးကတော့ဒုစုံတစ်ခုလို့ဆိုတော့ရှိတတ်ကြတာရှိပဲပေါ့။ဒါပေမဲ့ဘလို့အတိုင်းအတာရှိလဲဘလို့အကျိုးတရားမှုရှိလဲဘလို့မြန်မြန်ဖြစ်မလဲဆိုတဲ့ပုံမှာတော့ကျွန်တော်ကဒီ session တွေကတော့ကြည့်တော့မြန်မြန်20ထက်ထက်နဲ့ကြောင်းလဲသွားဖို့အတွက်ကိုတော့သိမရှိဘူးလို့ကျွန်တော်ကမြင်တယ်။အဓိကကဘာလဲဆိုတော့ကျွန်တော်တို့က sanction အလုပ်ဖြစ်တဲ့ကိစ္စတွေနိုင်ငံတွေမှာကြီးမယ်ဆိုလို့ရှိရင်ဖြစ်သွားတာကဘာလဲဆိုတော့ sanction ကြောင်းမို့လို့ဒီအစိုးရအဖွဲ့အစည်းကအားနည်းသွားတယ်တစ်ချိန်တည်းမှာပဲအဲ့ဒီအားနည်းသွားတာကိုခွင့်ရယူပြီးတဲ့အခါကြာချတဲ့အခါကျတော့အစိုးရကိုပေါ့လေပြန်ပေးနိုင်မယ်ကျွန်တော်တို့ civil society အဖွဲ့အစည်းတွေရှိနေတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီပြည်ပကြောင်းလဲမှုဆိုတာအများကြီးရှင်းနိုင်တာပေါ့လေဒါပေမဲ့ကျွန်တော်မြန်မာနိုင်ငံမှာကြည့်မယ်ဆိုလို့ရှိရင် sanction တွေအစိုးရကိုလည်းအားနည်းသွားစေတယ်တစ်ချိန်တည်းမှာပဲ civil society လူအဖွဲ့အစည်းတွေကိုလည်းအားနည်းစေတယ်အခုကြည့်မယ်ဆိုရင် civil society အဖွဲ့တွေကို
ပို့ပြီးအားနည်းသွားသေးတာကိုကျွန်တော်တွေ့ရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာကျွန်တော်တို့ဒီ sanction နဲ့ပတ်သက်လို့စိတ်လည်းကြောဖို့တော့ကျွန်တော်တို့ကတော့စိတ်ကူးလည်းမရှိတော့လို့စိတ်လည်းမပြောချင်တော့ဘူး။ဘာလို့လဲဆိုတော့ဒီ sanction နဲ့ပတ်သက်လို့အနောက်ဒီအနောက်နိုင်ငံတွေအနေနဲ့ကအကြောင်းအခြေအနေနှမျိုးမှာပဲသူတို့ကပြောရင်ပြောင်းလဲဒီ sanction ကို lift လုပ်တာမျိုးဖြစ်နိုင်မယ်လို့ကျွန်တော်ထင်တယ်လေ။ပထမတစ်ချိန်ကပါတစ်ချက်ကပါလဲဆိုတော့အစိုးရအနေနဲ့ထွက်လာပြီးတဲ့အခါကျတော့တကယ်ကိုပဲအများပြည်သူလိုချင်တဲ့ပုံစံနိုင်ငံတကာကလိုချင်တဲ့ပုံစံအတိုင်းပဲပြောင်းပြောင်းလဲမှုကိုတကယ်လုပ်ပြပါမယ်ဆိုပြီးတဲ့အခါထွက်လာပြီးလုပ်ပြတဲ့အချိန်မှာအနောက်နိုင်ငံတွေက sanction ကိုတာဖျက်ဖျက်ပေးနိုင်ပါတယ်။နောက်တစ်ချိန်ကပါလဲဆိုတော့ဒေါ်ဆန်းစုကြည်ကိုရိုင်းကထွက်လာပြီးတဲ့အခါကျမှ sanction တွေကအကျိုးမရှိပါဘူး။ဒါ session ကိုဖယ်ပေးပါဆိုပြီးတော့သူပြောရင်လည်းဖြစ်နိုင်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီ American နိုင်ငံရဲ့ Taiwan လူတွေကိုကျွန်တော်တို့စကားပြောကြည့်တဲ့အခါတိုင်းမှာလည်း session ရဲ့ကျိုးတရားမှုမရှိဘူးဆိုတာမှန်ပေမဲ့သူတို့အနေနဲ့ဘာမှလုပ်လို့မရဘူးဆိုတာပြောနေတာဆိုတဲ့အခါကျတော့သူတို့ကဒီသူ့ရဲ့ကြောင်းလဲမှုတွေမရှိဘဲနဲ့တော့ session ကိုဖယ်တဲ့လို့ကျွန်တော်မယုံတဲ့အတွက်ကျွန်တော်ဒါလေးပြောနေတာဟာအခုချိန်နေမှာတော့ဘာပြောပြောအချိန်ကုန်တာပဲရှိတယ်ဆိုတော့ကျွန်တော်သိပြီးတော့ session ကိစ္စကိုပြောတာတော့သိမရှိတော့ဘူးခင်ဗျာ။
ဒါကတော့ sanction နဲ့ပတ်သက်ပြီးတော့ငကူကတော်လေးကိုပြောခဲ့ဆိုခဲ့တဲ့နိုင်ငံရေးသိပ္ပံပညာရှင်ဒေါက်တာကျော်ရန်လိုင်းပြောတော့တာပါ။အဲသူပြောတာကတော့ sanction ကတော့ပြောလဲမထူးဘူးလို့ဆိုပါတယ်။တော့ AWD magazine ရဲ့ editor ဦးအောင်စောခင်ဗျာဒီကိစ္စကိုလည်းသုံးသပ်ပါလဲ
။ဟုတ်ကဲ့ sanction နဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့ sanction ကကျွန်တော်ယူထားတဲ့ sanction က politically symbolic ဖြစ်တာပါ။ sanction ကဘလောက်ထိရောက်မှုရှိရဲဆိုတာတော့ကျွန်တော်ထင်တယ်။ကျွန်တော်ရဲ့တန်တွေကအများကြီးရှိပါတယ်။စနေနဲ့ပြည့်တော့ပါပြီ။ကျွန်တော်တို့တကယ်ထိရောက်မှုတွေရှိမယ်ဆိုရင်လည်းကျွန်တော်တို့မြင်တဲ့နာရှားပါပြီ။ကျွန်တော်တို့မတွေ့ရသေးပါဘူး။တခြားနိုင်ငံတွေကြည့်မယ်၊ကျူဘာတို့၊အီရတ်တို့၊မြောက်ကိုရီးယားတို့ကြည့်မယ်ဆိုရင်လည်း sanction ကိုအမေရိကန်ဆိုကချခဲ့ပေမဲ့နောက်ဆုံးပြီးကြတော့ dialogue ဖြစ်တဲ့ပြည်သူစကားပြောဆိုမှုနဲ့အဆုံးသတ်တာဖြစ်ပါတယ်။ဒါကြောင့်ကျွန်တော် Eric John ဆိုရင်လည်းဟာလားတရုတ်ပြည်မှာမြန်မာနာဖာစီဆိုကတွေ့ကျင်တဲ့အတွက်ကြောင့်သူတွေ့ပြီးစကားပြောတဲ့အဲ့ချစ်ခဲ့ပါလေအဲ့ဒီကျွန်တော်ကလည်းဟိုတခါတုန်းကကျွန်တော်နဲ့လည်းဒီကိစ္စတွေဟိုလူချင်းတွေ့ပြီးဆွေးနွေးကြရရှိခဲ့ဘူးပါလေသူတို့ကျွန်တော်တို့အများနဲ့ပြောခဲ့တာတခုရှိပါလေ sanction ကိုတစ်ဖက်ကနေပြီးထောက်ပံ့နဲ့ထောက်ခံနဲ့ strategy တခုရှိရမယ် policy တခုရှိရမယ် sanction ရထားခါလို့မရဘူး sanction တခုနဲ့လုပ်ရှာမှာမဟုတ်ဘူးအဲ့အကြောင်းမြန်မာနိုင်ငံစီဆိုရဲအားတက်တဲ့ဒီအားနဲ့တွေ့ပြီးဘာကြောင့် sanction ရှိတဲ့ဆက်ပြီးရှင်းတန်းနေရတယ်ဆိုတော့ဟာတွေလိုက်ရှာပြီးတော့ဖြေစာပြီးတော့အတူသူနဲ့သူမှာမိလို့ပြီးတဲ့သူတွေစကားပြောရမယ်ဆိုတဲ့စကားကိုကျွန်တော်အများနဲ့ဟို college ပုံစံမျိုးကျွန်တော်အများနဲ့ပြောလို့ရှိတယ်ဆိုတဲ့ခါကျတော့ sanction ဆွေးနွေးကြတော့ပါပြီပြောမှုနည်းပါတယ်ဒါပေမဲ့ sanction အဆုံးသက်ကတော့ဆုံးပြီးကြတော့ကျွန်တော်ထင်တာတော့ dialogue တစ်ခုပါပဲ sanction ချတဲ့ American အစိုးရကူလိုင်းကစကားပြောမှာပါအ short thing လောက်မှာပါဒါပေမဲ့ sanction ကတော့ဒီမှာဒီမှာပြောင်းလဲမှုတွေကိုဆက်ပြီးတော့သုံးအပ်ဖို့အတွက်ကတော့လိုအပ်နေသေးတဲ့ဟာတစ်ခုလို့ကျွန်တော်တို့အဲ့ဒါကိုသိနေပါလား
ဟုတ်ကဲ့ဒီနေရာမှာ sanction နဲ့ပတ်သက်ပြီးတော့ဒီပြည်တွင်းအင်အားစုတွေရဲ့အများလည်းအရေးကြီးပါတယ်အထူးသဖြင့်ဒေါက်တာဆန်းစုကြည်နဲ့ NLD ပါတီရဲ့သဘောထားအထူးပဲအရေးကြီးပါတယ်ခုနကလည်းဒေါက်တာကျော်ရန်လှိုင်ပြောသွားတဲ့အထက်မှာဒီကိစ္စကိုစောင့်ပြီးပြောရဲဆိုတော့ကျွန်တော်ဒီနေရာမှာ NLD ရဲ့အမြင်ကိုသိရအောင်လို့ဒီပါတီပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ဦးမြင့်သိန်းကိုကျွန်တော်တည်ဆန့်ဆက်သွယ်ပြန်ထားတာရှိပါတယ်သူပြောတာကိုနောက်ထပ်ကြည့်ပါဦးခင်ဗျ
ဒေါက်တာဆန်းစုကြည်ရဲ့ NLD ရဲ့သဘောထားကမူလတည်းက sanction နဲ့ပတ်သက်လို့ထုတ်ပြန်ထားပါတယ်ဒါတော့ပါလေဆိုတော့ဒီလို sanction ပြုလုပ်တာဟာတက်ဆိုင်ရာနိုင်ငံများရဲ့လုံဆောင်ချက်ဖြစ်တယ်သူတို့သဘောထားပဲဖြစ်တယ်လို့ကျွန်တော်ကပြောထားပါလေဒါလည်းတကယ်တမ်းကြတော့ကျွန်တော်တို့နိုင်ငံမှာပြည်သူတွေမတော်မတရားခံနေရတယ်လူလူဟာပြည်နေမှုမျိုးစုံဒုက္ခမျိုးစုံခံနေရတာကိုပြည်မနေနိုင်တဲ့နိုင်ငံတွေကသူတို့ဆုံးဖြတ်ချက်နဲ့သူတို့ယူဆချက်နဲ့သူတို့ဆောင်ရွက်ချက်ဖြစ်တယ်လို့ကျွန်တော်တို့သဘောရပါလေဒါပေမဲ့တကယ်တမ်းကြတော့ချင်းချင်းကြီးရလွယ်လွယ်လေးမှာပဲရှိပါတယ်အနည်းမှာပဲရှိပါတယ်ဒါပါလေဆိုတော့အဲကျွန်တော်တို့ချင်းချင်းဖြစ်ဆုံးစင်းနေပြီးတော့ဖြည့်ရှင်းလိုက်ဦးမှာပဲ
ဟုတ်ကဲ့ခင်ဗျာအခုနကပြောထားတဲ့အထက်မှာနိုင်ငံရေးအသိမြတ်မှုနဲ့နိုင်ငံရေးအပြောင်းလဲတွေဖြစ်ရေးကသာအဓိကလို့ပြောပါတယ်ဒါပေမဲ့အခုလိုမျိုးအနောက်နိုင်ငံတွေကပြစ်ဒဏ်ခံမှု sanction ကိုလှုပ်ရှင်းအားဖြင့်နာဖာစစ်အစိုးရအနေနဲ့ပေါ့လေ NLD နဲ့တော့လကောင်းတိုက်ခတ်နေတော့လကောင်းစကားပြောဆိုလာမယ်ဒီလို sanction တွေရဲ့ဖိအားကြောင့်နိုင်ငံရေးအပြောင်းလဲအတွက်အလုပ်ဖြစ်စေမယ်လို့ NLD ကယူဆပါလားခင်ဗျာ
ကျွန်တော်တို့ဒါတော့ဆိုရုံးပြလိုက်ကျော်ဟိုဒီလှုပ်ရှားမှုတစ်ခုတည်းမှာသူ့ရဲ့တက်ရောက်မှုကတော့ချီးမြှင့်ဖြစ်ပါတယ်အဲ့တော့ဒီတက်ရောက်မှုကကောင်းတဲ့တက်ရောက်မှုဖြစ်လာရင်တော့ဒါကျွန်တော်တို့နိုင်ငံအတွက်အကျိုးကျေးဇူးရမှာဖြစ်ပါတယ်
ဒါကတော့ဒီ NLD ရဲ့သဘောထားကိုဦးမြင့်သိန်းကပြောပြတော့တာပါဒီ NLD ကတော့ sanction ကိုသူတို့တောင်းဆိုတာမဟုတ်ဘူးလို့ဆိုပါတယ်ဒါပေမဲ့နာဖာဘက်ကတော့အတိုက်ခံတွေကပဲ sanction ကိုတောင်းဆိုလို့တနည်းအားဖြင့်ပြောရရင် sanction ရုပ်သိမ်းရေးကိုအတိုက်ခံတွေကမလုပ်ဖဲနေလို့တိုင်းပြည်နစ်နာနေရတာဆိုပြီးတော့ဆွဆွဲပါတယ်ပြီးတော့ဒီ အခုလိုမျိုးပေါ့လေဆန်ရှင်ရှိနေတဲ့ကြောင့်မို့စေအစိုးရကဒီလွယ်လွယ်ချော်ချော်စီမံခန့်ခွဲမှုဖြစ်နေတာဟာလာသူတို့အပြစ်မဟုတ်ဘဲနဲ့အတိုက်ခံတွေရဲ့ဆန်ရှင်ကြောင့်ပဲဖြစ်ရတာဆိုပြီးတော့အတိုက်ခံပေါ်မှာအပြစ်ပုံ600တောင်ရနေတယ်လို့ချောလည်းဝေဖန်ကြတာရှိပါတယ်အဲတခါဒါအပြင်ဒီဆန်ရှင်ကြောင့်ပဲနာအဖဟာတရုတ်ကိုပူအားကိုးလာရတယ်တရုတ်နဲ့ပူနီးသွားတယ်လို့လည်းဆိုပါတယ်ဒါကိုကျွန်တော်သိသလောက်ဆိုရင်ဗိုလ်ချုပ်ခင်ညွန့်ကိုရိုင်ကလည်းဒီ KNU ခေါင်းဆောင်ဗိုလ်ချုပ်နားနဲ့တွေ့ရခါမှာအဲ့လိုသဘောမျိုးပြောပြတာရှိပါတယ်နောက်ဆုံးပါလေဒီဆန်ရှင်တောင်းတဲ့အတိုက်ခံနဲ့တော့စကားမပြောဘူးဆိုတော့စစ်တပ်ထဲမှာရှိတဲ့တင်းမာတဲ့လူတွေတော့မှပို့ပြီးအားကောင်းစေတယ်ဆိုတော့ဝေဖန်ချက်လည်းရှိပါတယ်ဒီတော့ကဒီ NCGUB ကဆရာဒေါက်တာဆန်းကိုကျွန်တော်မေးချင်ပါတယ်ဒီဆန်ရှင်ဟာအတိုက်ခံနဲ့မျှော်လင့်တယ်လို့ပေါ့လေဒါရလော့ကောမဖြစ်စေဘဲနဲ့ကိုရှူးကိုပတ်လိုမျိုးဖြစ်မနေဘူးလားခင်ဗျာ
ဆန်ရှင်ဆိုတာကပြောမှဆိုရင်တော့အမျိုးမျိုးရှိတယ်ထင်တယ်ပေါ့နော်အကြာဥမာဆိုလို့ရှိရင်ကျွန်တော်သိသလောက်နော်ဒီ EU ကနေပြီးတော့စပြီးတော့ဆန်ရှင်လုပ်ခဲ့တာ1990တွေကလုပ်တော့ပါအဲ့တော့အဲ့တော့လုပ်တာကပထမအဦးဆုံးကကျွန်တော်တို့ဒီလက်နက်ရောင်းမှုကိုကျွန်တော်တားတယ်နောက်ပြီးတော့1992ခုနှစ်ကျတော့ ODA ပေါ့နော်ကျွန်တော်တို့ဒီနှစ်နိုင်ငံအကူအညီတွေပေးတာတွေကိုကျွန်တော်တားတယ်နောက်အဲ့ဒီမျိုးကနေစတာပါတော်ကြတော့တော့ပြောမှဆိုရင်1990လောက်တည်းကစတာစတဲ့အခါမှာလည်းပဲကျွန်တော်တို့ဒီအချိန်ပေါ့နော်ဒီလိုတို့ရဲ့ကျွန်တော်လည်းပဲကျွန်တော်မျိုးမျိုးရှိပါတယ်ခုနကလိုကျွန်တော်တို့အဲဒီစစ်လက်နဲ့ပြင်ပို့တာပိတ်ဆို့တာနောက်ကျွန်တော်တို့ဒီဗီဇာဘန်စတဲ့ဟာမျိုးပေါ့နော်အခုပြောနေတာကကျွန်တော်တို့ဒီ session တစ်ခုလုံးကိုပြောရဆိုရှင်တော့ကျွန်တော်ထင်တယ်အကုန်လုံးများကျွန်တော်တို့တက်ရောက်သွားမှာပေါ့နော်ဒါအခုခင်ဗျားတို့ပြောနေတာကျွန်တော်တို့ဘောက်တလောက်ကတော့ကျွန်တော် economic session ကိုဆူလို့ရလို့ကျွန်တော်ထင်တယ်ဟုတ်ကဲ့ကျွန်တော်မြင်တာကတော့နော်ဒီတိုင်းပြည်တိုင်းတိုင်းပြည်တိုင်းမှာနော်ဒီ internet ဒီနိုင်ငံတကာဆက်ဆံရေးမှာဘယ်သူမှကျွန်တော်တို့ဒီလိုဟိုပိတ်ဆို့မှုတွေကျွန်တော်တို့အဟံတားရေလုတ်ချင်ပါအောင်မလုတ်ချင်ပေမဲ့ကျွန်တော်အကြောင်းရှိတော့ကျွန်တော်လုတ်တယ်လို့ကျွန်တော်တို့မြင်တယ်နော်ကိုယ်တည်းခုနှစ်မှာလည်းကျွန်တော်တို့ဒီခုနကပြောတဲ့ EU ကနေပြီးစပြီးတော့ကျွန်တော်စနစ်နဲ့ပိတ်ဆို့မှုဆိုတာကကျွန်တော်တို့ရွေးကောက်ပွဲရလဒ်တွေကိုအတိအမှန်ပြုလို့စပြီးတော့လုတ်လာတာနော်တော့ခုနကပြောတဲ့1989ခုနှစ်မှာလည်းကျွန်တော်တို့ဒီဗီဇာပဲနေလုတ်တယ်ဟောခုနကနောက်ဆုံးပေါ့နော်2003မှာနော်ဒီခုနကခင်ဗျားတို့ဒီကပြောနေတယ်ကျွန်တော်တို့ဒီ import ပဲနော် import ပဲကိုကျွန်တော်တို့ဒီ US ကနေပြီးတော့လုပ်တယ်ဆိုတာအဲ့ဒါအဲ့မှာ US ကလည်းပဲ import ဘယ်ကိုကျွန်တော်သတ်မှတ်တယ်လို့အဲ့မှာလည်း EU ကလည်းပဲကျွန်တော်တို့ဒီ state owned enterprise ပေါ့နော်ကျွန်တော်တို့ဒီနာဖာနေပြီးတော့ကျွန်တော်တို့ဒီပိုင်းနဲ့အဲဆက်ယုံနေပါငွေရင်ချိအောင်ဆိုပြီးကျွန်တော်တို့ပေါင်းပတ်တယ်ကိုချိအောင်ရအောင်ဆိုပြီးကျွန်တော်လုပ်ခဲ့ရတယ်ဆိုတော့ကျွန်တော်တို့အဲ့ဒါကဘာကြောင့်လုပ်တာလဲဆိုတော့ဒီဘိန်းရင်းမှာနော်ကျွန်တော်တို့ဒီဒေါအောင်ဆန်းစုကြည်နဲ့ကျွန်တော် NLD ကိုအဲဒီအဖွဲ့ဝင်တွေကိုကျွန်တော်တို့နာဖာနေပြီးတော့ကျွန်တော်တက်ခိုက်လို့လုပ်တာဖြစ်တယ်ဆိုတော့ဒီဟာကကျွန်တော်အကျိုးကျွန်တော်ဆိုလိုတာကအကြောင်းရှိလို့ကျွန်တော်တို့အကျိုးဖြစ်လာတာဖြစ်တယ်ဆိုတော့ခင်ဗျားတို့အခုလည်းပဲကျွန်တော် NLD ကိုတော်အောင်ဆန်းစုကြည်လည်းပြန်မလို့သေးဘူးဟုတ်လားအခုလည်းခင်ဗျားတို့လည်းကြားနေတယ်ဟုတ်လားဒီလိုအခု2009ခုနှစ်မှာတော့ကျွန်တော်တို့ဒီ USD ကိုကျွန်တော်အသုံးပြုပြီးတော့ကျွန်တော်အကြမ်းဖက်ပြီးတော့တက်ခိုက်ကြတာကြီးခဏခဏပေါ်လာကြတယ်ဒီလိုအချိန်မျိုးမှာတော့ကျွန်တော်တို့မြင်လာကတော့ sanction ကိုကျွန်တော်တို့ဒီပြည်ပြည်တော်ကခုနကပြောဆိုအကျိုးမရှိဘူးလို့ပြောတာကျွန်တော်ထင်တယ်တော်တော်လေးလွယ်မယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခုကဘာလဲဆိုကြတော့ခုနကကိုပြောအကျိုးနဲ့ပြောတာမှတ်မှတ်တယ်။နောက် sanction တစ်ခုလုပ်တယ်ဆိုလို့ရှိရင်ပြန်ပြီးတော့ကြောက်ပြန်ပြီးတော့ဆုတ်ဖို့ဆိုတာကခုနကဖြစ်တဲ့အကြောင်းတရားတွေကြောက်သွားမှဖြစ်ရင်ဖြစ်နေ။ဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့လူတို့ရဲ့ mandate ရထားတဲ့ကျွန်တော်တို့ကိုယ်စလဲရနေပြီးတော့အာဒါတော့ကျွန်တော်ရုပ်ပါဆိုမှကျွန်တော်တို့ဖြစ်မလို့ထင်တယ်။ဥပမာဆိုရင်တောင်အာဖရိကမှာကြည့်လို့ဆိုတောင်အာဖရိကမှာကျွန်တော် sanction လုပ်တယ်။အ sanction ကိုကျွန်တော်တို့အဲ့မှာတော့ကျွန်တော်တို့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေဦးစီးပြီးလုပ်တာ။အဲ့ဒါကိုပြန်ပြီးတော့ withdraw လုပ်ပါပြန်ပြီးတော့ရုပ်ပါဆိုတာက Nelson Mandela လွတ်ပြီးတော့နော်ကျွန်တော်ဆွေးနွေးပွဲတွေစပြီးတော့မှာပေါ့။အဲ့တော့မှ Nelson Mandela ကကျွန်တော်ပြောမှာကျွန်တော် withdraw လုပ်တယ်လို့ကျွန်တော်ပြောပေါက်တယ်။နောက်တစ်ချက်ကတော့ကျွန်တော်တို့တခုလုံးရတော့အမေရိကန်ကနေပြီးကျွန်တော်တို့အခုအဘမဘီမှာချထားတဲ့ policy က sanction တစ်ခုတည်းကိုမှာမူတည်ပြီးတော့လောက်တာမဟုတ်ပါဘူး sanction ကကျွန်တော်တို့ရဲ့အမေရိကန်ကျွန်တော် policy ကြီးတစ်ခုလုံးကိုစားချုပ်ထားတာမဟုတ်ဘူးအဲ့ဒါရဲ့အစိတ်အပိုင်းတစ်ခုပဲဖြစ်တယ်ကျွန်တော်မြင်လာတော့အမေရိကန်အစိုးရရဲ့ကျွန်တော်တို့ဒီ policy ကိုအကုန်လုံးခြုံကြည့်မယ်ဆိုရင်ကျွန်တော်မြင်လာတော့ထိရောက်တယ်လို့ကျွန်တော်မြင်တယ်နောက်အဲ့မှာတော့ကျွန်တော်က sanction လုပ်တယ်လို့တော့အဲအားလုံးနဲ့တော့ပြည်မယ်ထင်တယ်အမေရိကန်အစိုးရနေပြီးတော့ကျွန်တော်တို့အမြဲတမ်းထိတိုင်းနေတိုင်းမှာဗမာပြည်ကိုကျွန်တော်တို့အဲဒီအကူအညီတွေပေးနေတယ် humanitarian assistance ပေးနေတယ်နောက်ပြီး democratic assistance ပေးနေတယ်ဆိုတဲ့အခါကျတော့အဲ့လိုမျိုးကျွန်တော်တို့ session တစ်ခုတည်းပေါ်မှာကျွန်တော်တို့အားပူတာဟုတ်
ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့ဒီနေရာမှာကျွန်တော်ပြောလေဒီဒေါက်တာဆန်းအောင်ပြောတဲ့နေရာမှာဒါဆန်ရှင်လုတ်တယ်ဆိုတာအကြောင်းရှိလို့လုတ်ရတယ်ဆိုတော့ကျွန်တော်သဘောတူပါတယ်ဒါပေမဲ့ဒီအကြောင်းရှိလို့လုတ်ရတယ်ဆိုတာတခုလေးနဲ့လေမလုံလောက်ဘူးလို့ကျွန်တော်ပြောချင်ပါတယ်ဒီဆန်ရှင်ဆိုတာဟာဟလာပြစ်ဒဏ်ခတ်တာပဲဆီအစိုးရကလူခွင်ကိုချိုးဖောက်တယ်ဒေါက်ဆန်းစုကြည်ကိုအကြမ်းဖက်တိုက်ခိုက်တယ်ဒါကြောင့်မို့လက်မခံနိုင်ဘူးဒါကြောင့်ပြစ်ဒဏ်ပေးမယ်အရေးယူမယ်ဒါဟာမဟုတ်တာကိုလက်မခံနိုင်ဘူးဆိုတာကိုကျွန်တော်သဘောပေါက်ပါတယ်ဒီအထိနားလည်လို့ရပါတယ်ဒါပေမဲ့ဟာဆန်ရှင်လုတ်တယ်ဆိုရင်အကြောင်းရှိလို့လုတ်တာဖြစ်တယ်လို့ပဲဘာဖြစ်စေကျွန်တော်လုတ်တာလဲဘာဟုတ်ဥတီဗီလုတ်တာလဲဘာရရင်လို့လုတ်တာလဲဆိုတော့ကျွန်တော်မေးဖို့လိုအပ်ပါလိမ့်မယ်ဥမာဆိုတော့အမေရိကန်ဆိုရကမြန်မာဆိုရကိုဘာလုတ်စေချင်တာလဲဘာပြင်စေချင်တာလဲ ဒါကဒါကလည်းအရေးကြီးပါတယ်ငါတို့ကမကျင်တတ်ဘူးကွာမကျင်တတ်လို့အပြစ်ပေးတယ်ဒါပဲဆိုတာနဲ့မရပါဘူးအဲ့ဒီဒီနေရာမှာဥတီချက်ကိုကြည့်လို့ရှိရင်ပြောကြပါလိမ့်မယ်ဥတီချက်ကတော့ရဂျင်းချိန်လို့ခေါ်တဲ့ဆီအစိုးရပြောကြရေးလားဒါမှမဟုတ်လို့ရှိရင်မန္တလေးကမှလူခွင့်တွေကောင်းမအောင်လုပ်ရေးလားဒါမှမဟုတ်လို့ရှိရင်ဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ရေးလားဒါတွေပေါ့လေဒီမဟုတ်တာလု hold on, 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 Mayana Musraha, Tanodi Mahavu, Lowettes, or Topjan Yabawe, and the North Korea Kisago veteran Munachiva, the Asaga, the American Suyaga, North Korea Male, regime change Loame, Soa Pilcha Loam, the Trujuraba. Now, Meha, Natri, Pinangi, Machida Kajaro, the good North Korean little Nibiro, a Pietong, Lobari. At the bottom of Yojinaga, Sanchinet to Twebiro, the Nangaya, pay you loan and loans in Lucia, Milton Timare, that's not on the Chapagna.
โอเคก็ตัวเมย์เนี่ยดีมากจนเราเจอลูกเราก็บอกเนาะเมย์ก็ส่วนใหญ่เนี่ยจนเรามีนาบอกเนาะช่วงที่เราเนี่ยต้องมาเซอร์ติชีเลยคือพวกเราอเมริกันเนี่ยเซ็นชิ่งเอาไว้จนเราอินเวสต์ไปเอาไว้จนเราซื้อนี่เลยตัวพิมพ์เราเนาะตัวเราจนเราอะไรดีประมาณกี่เจ้าจนเราดีไฮส์เลเวลเนาะดีธรรมดาเนี่ยในงานใจวุ่นวี่กูเรงว่าจนเราใกล้เนี่ยเราหน้าเบี้ยเจ้าจนเรามีอะไรได้ไหมจนเราคุยไปเลยจนเราดีเซมินาร์ดคอนเฟอเรนซ์อะไรมาประมาณก
ဟုတ်ဘူးဟုတ်ဘူးဘယ်လိုအာယုံဆိုင်တာခံရလဲပုံပြလဲပဲကျွန်တော်တို့ဒီနေ့ကစီမတင်တဲ့ကိစ္စကလေဒါလဲဆန်ရှင်လိုက်မှာမဟုတ်ဘူးလားခင်ဗျာဆရာဦးခင်မောင်ညိုဘယ်လိုထင်ပါလဲလုံးလုံးရင်းကောင်းစီမတင်တဲ့ကိစ္စကလေဒါလဲဆန်ရှင်လိုက်မှာမဟုတ်ဘူးလားခင်ဗျာဆရာဦးခင်မောင်ညိုဘယ်လိုထင်ပါလဲလုံးလုံးရင်းကောင်းစီမတင်တာကိုတာဝန်ကျွန်တော်တို့ကဒီတန်ခတ်တာအရေးယူတာဖိအားပေးရ
ဆိုတော့အဲ့ဒါဆိုရင်ကျွန်တော်တခုပြောလို့ရမှာဟုတ်ကဲ့ပြောပါခင်ဗျာကျွန်တော်အလွန်ကြီးကောင်းစီကိစ္စလေတကယ်တော့နောက်ပြန်မှာအဲဒီရုရှားနဲ့တရုတ်ကပြီးတော့သုံးမယ်ဆိုတော့ဒီနေ့အမေရိကန်အစိုးရအတင်းတင်နေဆိုတဲ့ကိစ္စဝေဖန်ကြတယ်အများကြီးရှိတယ်ဒါတွေကတော့ပြင်းလာလာမရတာပြင်မာလာနေကြပေါ့ဒါပေမဲ့အရှင်းတန်မှန်လောကမှာအဖြစ်မြင်ရရှိကြတယ်မှာအမေရိကန်အစိုးရအတင်းအစီမဲ့ပြီးတ ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတ ก็แล้วด้วยการในปอลิสติกูชาวบุรุษเลยสั่งเช่นชีราชีราเจ้าก็นำมือสั่งเช่นว่าในช่วงนี้ช่วยกูทบมือกูเปลี่ยนชามาดูรูมีอะไรก็แม่เลยทำไมแม่สั่งเช่นกูเรื่องอะไรจะโน้ตได้ดีอ่ะเพียรทุกอย่างผมจะลองยังลองดูมีอะไรอย่างหนึ่งกูได้ยินอยู่สั่งเช่นมาทางตรงแล้วมันใจนะกูเนี่ยมันจะไม่รู้เรื่องส่วนข้าจะรอสั่งเช่นกูปูบิโอช่วยชีสิแม่ปอลิสติกูมาหาวิวทุกจังหวัดเลยอะไรก็
เมื่อกันสัวเซมอเตอร์บิโรมาบีเอ็ดเมื่อวันที่สองสัปดาห์นี้เป็นอย่างอ่อนในเมื่อสัปดาห์อากูเซนลาบีแต่เกิดแล้วก็จะได้มาดูว่าคู่ชาวบุรีสุดฮาวาเลยเขาก็เนี่ยกูอาจจะโน้ตดีอเมริกันสายนั่นนั่นเนี่ยดีสั่งเช่นเจ้าจะโน้ตพิออร์สุดแล้วจะโน้ตได้คู่สุนิจชีวาเลยกูด่าว่าอเมริกันสั่งงูโดนอะไรมาจากเยอรมันเลยโน้ตคู่ก็ดีอาเซียนเนี่ยอินเดียเนี่ยพี่ผู้ว่าสั่งเองกี่สาวะกูจะไปมาจะโน้ตจะได้จานนี้อะไรกี่สาวะดี အာဆီယံနိုင်ငံတွေဟွန်ကြီးတွေအစည်းအဝေးမှာသူတို့တင်သွင်းပါလိမ့်မယ်အဲ့အဲ့မှာပြင်ဆင်မှုတချို့လုပ်ပြီးလို့ရှိရင်လာမယ့်နိုဝင်ဘာလမှာအာဆီယံထိပ်သီးညီလာခံမှာဒီဗဒိန်ငင်ကိုအတည်ပြုပါလိမ့်မယ်အဲဒါမဲ့ကတစ်ခါပြဿနာတက်နေတာကဒီမူကြမ်းရေးဆွဲမှုအဆင့်မှာဒီမြန်မာနိုင်ငံကကန့်ကွက်နေတာရှိပါတယ်အဲသူကန့်ကွက်တာနှစ်ခုရှိပါတယ်တစ်ခုကဒီအာဆီယံလူ့ခွင့်ရေးကော်မရှင နောက်တစ်ခုကတော့ဗဒိညင်းစာချုပ်မှာပါတဲ့စီးမျက်နှာကိုမလိုက်နာတဲ့နိုင်ငံကိုဘလို့အရေးယူမလဲဆိုတဲ့ကိစ္စပါဒီအရေးယူမဲ့ကိစ္စဗဒိညင်းနဲ့ထည့်သွင်းရင်းကိုလည်းမြန်မာစီးအစိုးရကကန့်ကွက်ပါတယ်အတင်းနောက်ဆုံးတရားတဲ့သတင်းရဆိုရင်ဒီလိုအရေးယူရေးကိစ္စဟာအာဆီယံရဲ့ဗဒိညင်းထဲမှာမပါတော့ဘူးလို့တော့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီစင်ပြိုင်အာဆီယံ
their courage. They have not taken on all the eminent persons group's recommendations, and they are watering down the ASEAN Charter. What they are doing now is that by drafting a...
Tu pyo da ga lo di mujan ye soe de committee ga lo di ASEAN ko achan pyu chat de pe da be. Da mae ASEAN khaung saung ni ga twe chaung pi lo de. Ai achan khaung ni ko phyo pit de. Ai ni ne di bade nyin sa chou mujan ko de yot ti yoe ye phyan lo ni ba de. Di lo yot ti yoe ye pit de bade nyin nyu ne twa mae so yin no di ASEAN phwa ye anaga ha le chine be phit ne ma be lo tu ba pyo da ba. Pyo sia khin maung nyu bo ga be ya khmyar. Sia ga di ASEAN asi we de ko le tat pu de twe chaung shi lo Miss Debbie pyo da ko blo mya tbo ya ba le.
အဲ့တော့ကျွန်တော်မြင်တဲ့ဟာကဒီခေါင်းဆောင်ကြီးတွေကဒီအာဆီယံချာတာလုပ်ဖို့ဆိုတဲ့ကိစ္စဘသူရဲ့ပယ်ရှာနဲ့မှမဟုတ်အာဆီယံခေါင်းဆောင်တွေကသူတို့ဆန္ဒအလေးရောက်သူတို့လုပ်တာဒီထင်တာတဲ့ကိုမြင်မြန်ဆန်ဆန်လေးလုပ်ခဲ့တာတွေ့တယ်အဲ့တော့သူတို့ဒီသူတို့ရဲ့ political commitment ပေါ့ အဲ့တော့ဟိုနိုင်ငံတချို့ရဲ့စံတန်းနဲ့ဒီချာတာကြီးကိုလာဆွတ်လုပ်လိုက်တယ်ဒီပညာရှင်ကတော့ပညာရှင်ရဲ့အမြင်ကိုတင်ပြပါမယ်ပညာရှင်ရဲ့အမြင်နိုင်ငံအမြင်တွေခလည်းလက်တွေ့မှာလုပ်ဖြစ်ချင်မှာဖြစ်ပါမယ်အဲ့တော့ခေါင်းလူကြီးတွေအနေနဲ့ကတော့အခုနိုင်ငံရဲ့နဲ့အဆင်ပြေတိုင်းနဲ့ဒါကိုယူလို့မရဘူးတခြားနိုင်ငံကိုလည်းမရမယ်နောက်တစ်ခုနိုင်ငံတစ်ခုအနေနဲ့လည်းဒါအခုအဆင် ဒါရီကတော့ operative ဖြစ်တယ်ဒီလက်တွေ့အလုပ်ရတဲ့ခါတခုဖြစ်ရမယ်လို့မျှော်လင့်ပါတယ်ဟိုအနောက်ကစံနေဦးတော့ကြည့်ပြီးရခါတော့နောက်နိုင်ငံကစံနှုန်းအတိုင်းပဲမဖြစ်ရမညာဖြစ်ရမယ်လို့အဲ့လိုမျိုးကြီးဆိုတိတိကျကျကြီးဆိုမျှော်လင့်လို့မရဘူးလို့ထင်ပါတယ်
ဆရာဒေါက်တာဆောင်းကျွန်တော်တို့ဒီအာဆီယံကနေပြီးတော့အခုအာဆီယံပဋိညင်းစာချုပ်ကနေပြီးကျွန်တော်တို့ဘလောက်များညှောင်းနိုင်မှာလဲခင်ဗျာ
ကျွန်တော်မြင်တာကတော့เนาะဒီအာဆီယံကပဋိညင်းစာချုပ်ဆိုတာကတော့ဒါရှေ့ကိုတက်လာတဲ့ခြေတန်းပေါ့เนาะဒါကောက်ပါတယ်အဲအရင်တုန်းကတော့ဆွဲစည်းပုံပေါ့เนาะအကြီးအကျယ်မရှိဘဲနဲ့အဲဒီဖွဲ့ထားတာကနေပြီးတော့အခုကတော့အခြေခံဖွဲ့စည်းပုံပေါ့เนาะဒီစီးရင်းကျွန်တော်တို့ရှိလာမဲ့သဘောဖြစ်တယ်ဖြစ်တဲ့အတွက်ခုနကဒီကိုလိုရင်းတဲ့အတိုင်းဒါတိုင်းတော့ရရင်တော့ရမှာပေါ့เนาะဒါပေမဲ့အဲဒီရနေဆိုင်တော့ကျွန်တော်အများကြီးပဲเนาะဒါကဒီကိုပြီးတော့စီကန်းချက်တွေရှိလာမယ်เนาะကျွန်တော်တို့ဒီတာဝန်နဲ့ကျွန်တော်တို့ဝေတရားတွေရပိုင်권တွေရှိလာမယ်ဒါပြီးပို့ရုပ်ပြီးရင်လာမျိုးကျွန်တော်တို့ပြင်းတယ်ဒါနဲ့တခုတော့ရှိတာပေါ့ဗျာခုနကဟောပေါ့ဒီ ASEAN Charter ကိုခုနကမူကြမ်းရေးတဲ့ထင်အားရရဂျာကမူကြမ်းရေးရမှာပေါ့เนาะကျွန်တော်တို့ဒီဒီအကြမ်းကြီးကျွန်တော်တို့ချပေးလိုက်တဲ့ကျွန်တော်တို့ပုံပေါ်တွေအမီနက်ပါတယ်ပါအမီနက်ပါတယ်ဆိုတာဒါပညာရှင်တွေတော့မဟုတ်ဘူးနောက်ကြဲရမှာ General Ramos လို့လည်းပါတယ်အဲ့မှာဗမာပြည်ကကျွန်တော်တို့ကိုယ်တည်းလည်းပါတယ်။ဒါသူတို့အားလုံးသဘောတူပြီးတော့မှဒါသူတို့အခြေခံမှုဆိုပြီးချပေးလိုက်တာ။ဒီအခြေခံမှုကိုတကယ်တမ်းကြီးတဲ့ခါကျတော့ခုနကဒီမှာပြည်ကနေပြီးတော့ဒီခုနကနားဖောက်ကိုယ်တည်းကနေပြီးတော့ကျွန်တော်ကန့်ကွက်တယ်ဆိုတာဒါဖြစ်နိုင်ပါလေ။နောက်ဒါလို့ဆိုနားဖောက်1990ခုကျွန်တော်တို့ဒီအာဆီယံကိုဝင်ကလေးကကျွန်တော်တို့ခရီးတွေကျွန်တော်တို့အချင်းချင်းမျိုးမျိုးဖောက်တဲ့ခါကျတော့ရှေ့ကနေပြီးတော့ကျွန်တော်တို့ဒီသူတို့ကိုယ်တည်းပဲသဘောတူပြီးတော့ကြီးခဲ့တဲ့အခြေခံမှုတွေကိုခုပြန်ပြီးတော့လည်းခံနိုင်ဆိုတာဒါရတော့ဒါတွေ့ရမှာပဲလေ။
ဟုတ်ကဲ့ဒီနေရာမှာကျွန်တော်ဒီနေပြည်တော်နဲ့အတော်နီးစပ်တဲ့အတိုင်းအတာတွေထွက်နေစကားပြောခဲ့ပါရယ်သူတို့ပြောတာကတော့ဒီနာဖခေါင်းဆောင်ပိုင်းကဒီအာဆီယံအစည်းအဝေးသွားပြီးတော့တက်တယ်ပေါ့လေညှိနှိုင်းနေတယ်မြန်မာအရာရှိတွေကိုသူတို့မှားလိုက်တာရှိတယ်တဲ့အဲမှားလိုက်တာကဘာလဲဆိုတော့ဒီကိစ္စနှစ်ခုရှိတယ်ပေါ့လေဒီလူခွင့်ရေးကော်မရှင်ကိစ္စနဲ့ဟာစီးငင်းမလိုက်နိုင်ရင်အရေးယူရမယ်ဆိုတဲ့ကိစ္စနှစ်ခုစလုံးမှာဒီနှစ်ခုစလုံးကိုငူအရတရားဝင်ကန့်ကွက်ရမယ်ဒါမှမဟုတ်သိပ်ပြီးတော့ဖိအားတွေပေးလာမယ်ကြက်လာမယ်ဆိုရင်တော့ဒီလူခွင့်ရေးကော်မရှင်ကိစ္စကိုတော့လက်ခံလိုက်ရမယ်ဒါပေမဲ့အရေးယူရေးကိစ္စကိုဒါချာတာထဲမှာပေါ့လေဗဒိညင်းစာချုပ်ထဲမှာအရေးယူရေးကိစ္စကိုတော့မထည့်နဲ့အလျှော့မပေးဘူးမှားလိုက်တယ်လို့သိရပါတယ်နားဖက်ဘက်ကစဉ်းစားတာကတော့ဒီလိုပေါ့လေနှစ်ခုစလုံးကိုဟလာဟိုမထည့်ဘူးဆိုရင်လည်းသူတို့ဘက်ကအမျက်ပေါ့အဲ့လိုမဟုတ်ဖက်နဲ့တစ်ခုကိုလိုက်ရောပြီးတော့တစ်ခုကိုတင်းခံမယ်ဆိုရင်လည်းလှုပ်လိုက်ပါဒါကျန်အာဆီယံနိုင်ငံတွေအတွက်လည်းမျက်နှာပြက်စရာမလိုဘူးပေါ့လေဒါသူတို့ကလည်းအမျက်ပေးသလိုဖြစ်တယ်အဲ့လိုနားဖက်ဘက်ကကျွန်တော်တို့သိတဲ့လောက်ကသူတို့ထွက်တာကတော့ဒီအကယ်၍မြန်ပေါ့လေအာဆီယံလူခွင့်ရေးကော်မရှင်ဖြစ်လာမယ်ဆိုရင်နောင်နောင်မှာပေါ့လေမြန်မာနိုင်ငံပြဿနာတွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီအထိတက်စရာမလိုဘဲနဲ့အာဆီယံဒေသတွေမှာပဲတက်တာဖြည့်ရှင်းနိုင်မလားဆိုပြီးတော့နားအဖကတွက်နေလို့လည်းသိရပါတယ်ဥအောင်စော်ရေဒီကိစ္စတွေကိုရောက်ဘယ်လိုများသုံးသပ်ပါလဲခင်ဗျာ
ပြဿနာဗျအ
ASEAN ga ASEAN le na le bolo le me tin ASEAN so ra chano lo ke ke consensus we how you me ga nai ngai sa phwe ke la ba ma le mo ho bu a ku chan ma che nai ngai che la de na pyo le mu chan mo no a ra so lo ku cha da o ASEAN cha da so lo swe wo lo de EPG phwe ba no so lo na le me lok ga ro မြန်မာနာဖန်စစ်ဆိုတာပုံစံတွေသိဆိုရင်ဆိုင်မလို့မလို့ကျွန်တော်မတင်ဘူးကျွန်တော်အခုကျွန်တော်လည်းမျက်စိချင်းအတိအကျအနေကျွန်တော်ကြားထားတာတချို့ဆိုရင်တော့အခုချာတာမှာသူတို့ကဖွဲ့ဝင်နိုင်ငံချင်းချင်းဆန်ရှင်လုပ်ဖို့တို့ထုတ်ပယ်ပြဖို့တို့ကိစ္စတွေပါမှာမဟုတ်ဘူးအဖြစ်ပေးမှုကိစ္စတွေလည်းပါမှာမဟုတ်ဘူးဆိုပြီးကျွန်တော်သိထားတယ်ဟုတ်ကဲ့စိတ်ဝင်စားဖို့ကောင်းတာကအခု ASEAN Secretariat လို့ခေါ်တဲ့ ASEAN တွင်းမူဂျုံနဲ့အဲ့တော့သူတို့ကပို့ပြီးတော့တိုးချက်မယ်အဲ့မှာသူတို့အဲ့ဒီသူ့ရဲ့တာဝန်တွေသူ့ရဲ့လုပ်ပိုင်ခွင့်တွေပို့ပြီးသူတို့တာဝန်လုပ်ပိုင်ခွင့်တွေပို့ပေးမဲ့သဘောမျိုးရှိတယ်ဆိုကျွန်တော်ကြားထားတယ်ခြားထားမှာလေဆိုတဲ့အခါကျတော့အခုအဲ့ဒီနေအောင်ယူမှာလေဟလာဟိုထိုင်းနိုင်ငံဆိုရင်ပစ္စုပန်ပေါ့နော်အရင်ကနိုင်ငံတိုင်းဝင်ကြီးဟောင်းပေါ့ဆိုတော့အဲသူအနေနဲ့ဘလော့သူ့ရဲ့လုပ်ပိုင်ခွင့်ပေါ်မှာတည်ပြီးတော့ဒီခြားတာအစ်စ်ပေါ်မှာသူကဒါကိုသုံးချပြီးတော့ဒီအာဆီယံအဖွဲ့အတွင်းကသူဘလောက်လှုပ်ရှားနိုင်မလဲဆိုတာကျွန်တော်ထင်တယ်အဲ့ဒါကိုစောင့်ကြည့်ရမယ်လို့ထင်တယ်ဒါပေမဲ့ချာတာတော့ကျွန်တော်ထင်တယ်အားလုံးကအများကြီးဒီဘက်ကအထက်အုပ်စုတွေညှောလင်းထားသလိုအပြောင်းလဲတွေလုပ်ပေးနိုင်မယ်အဖွဲ့နိုင်ငံအချင်းချင်းဒါတွေကိုမလိုက်နိုင်အောင်ဆိုအပြစ်ပေးမယ်ဆိုတော့ရေးယူမယ်ဆိုတော့အားမျိုးတွေမပါဘူးဆိုတာတော့ကျွန်တော်တော့ကျွန်တော်ကြားထားပါတယ်
ဟုတ်ကဲ့ခင်ဗျာဥပ္ပံဆိုကျေးဇူးတင်ပါတယ်ဒီကနေ့တော့ကျွန်တော်တို့ဆွေးနွေးကြရတဲ့အချိန်တော်ရပြီမို့ဒီကနေ့ဆွေးနွေးချက်ကိုဒီလောက်နဲ့ပဲရနာကျင်ပါတယ်ဒီနိုင်ငံတကာက sanction နဲ့ပဲဖိအားပေးပေးပေါ့လေဟာဗဒိန်ညင်းတွေဆွဲပြီးတော့ပဲလှုပ်လှုပ်ဒီနိုင်ငံရေးလာသူအများစုပြောတာကတော့စီအစိုးရကိုနိုင်ကအပြောင်းလဲကိုလှုပ်ချင်တယ်ဟာ political will ပေါ့လေနိုင်ငံရေးအသီးသားမရှိဘူးဆိုရင်တော့မြန်မာနိုင်ငံမှာတော့အပြောင်းလဲဖြစ်ဖို့ခက်တယ်ဟာမြန်မာနိုင်ငံမှာဒီလိုပဲဆက်ပြီးတော့နိုင်ငံတကာကိုလှည့်ပြားလိုက်အချိန်ဆွဲလိုက်နဲ့ပဲလူလူတွေကိုဖိနှိပ်လိုက်နဲ့ပဲမြန်မာစစ်စိုးကတဆိုးရှည်သွားမယ်လို့တချို့ကလည်းစိုးရိမ်ပြီးပုံနေကြတာရှိပါတယ်အခုလိုမျိုးပေါ်လေဒီစကားဝိုင်းမှာပါဝင်ဆွေးနွေးပေးကြတော့တချို့မို့ရန်ကုန်ကဘောဂဗီရပညာရှင်ဆရာခင်မောင်ညိုဘောဂဗီရနဲ့ဒီ AOD Magazine Editor ဦးအောင်စောဝေယောညမောင်အစိုးရကဒေါက်တာဆန်းအောင်နဲ့တီးသန့်မင်းမြောင်ခွင့်ပြုခဲ့တဲ့ဒေါက်တာကျော်ရင်လှိုင် NLD ပါတီကဦးမြင့်သိန်းနဲ့ Miss Debbie Stohart တို့ကိုအထူးပဲကျေးဇူးတင်ပါတယ်တောတာရှင်ဒီမှာပြည်သူများလည်းကိုရောစိတ်ပါချမ်းမြေ့သာရရှိကြပါစေခင်ဗျာ